သမရဒေါ်နယ်ထရမ့်မှာအင်္ဂါနေ့ညကကွန်ဂရက်လွှတ်တော်မှာပထမဆုံးကျင်းပတဲ့မိန့်ခွန်းမှာလွန်ခဲ့တဲ့39ရက်တန်သစ္စာကျင်းစုပွဲမှာပြောခဲ့တဲ့မိန့်ခွန်းနဲ့မတူဘဲပိုပြီးတော့အကောင်းမြင်တဲ့သဘောထားတွေကိုပြောခဲ့ပါတယ်။ခတ်တိန်တိန်တွေးတဲ့အရေးမပါတဲ့ထိတ်တန့်ရင်ဆိုင်မှုတွေလိုရတော့မဲ့အချိန်ကာလကုန်ဆုံးသွားပြီလို့သမရကဆိုပါတယ်။ဒါပေမဲ့လည်းတိုက်ပွဲကိုရည်ညွှန်းပြောဆိုတာတော့ရှိခဲ့ပြီးအထူးသဖြင့်ကတော့သမရရဲ့အဆိုအဖြစ်အစွန်းရောက်အစ္စလမ်အကြံဖက်ဝါဒကိုနှိမ့်နေရမဲ့တိုက်ပွဲဖြစ်ပါတယ်။အဲဒီစာသားဟာသမရရဲ့မျိုးသားလူညီအကြံပေးဒုတိယဗိုလ်ချုပ်ကြီး HR McMaster နဲ့သူအစိုးရဘက်မှပါဝင်သူတချို့ကဆက်မသုံးဖို့ Mr. Trump ကိုအကြံပေးထားတဲ့စာသားဖြစ်တယ်လို့သတင်းဌာနအများပြားကပြောပါတယ်။ McMaster ကသူ့အနေနဲ့တော့အစွန်းရောက်အစ္စလမ်ဘဝဒီအကြံဖက်ဝါဒလို့သုံးလုံးတော်ကိုပူကြိုက်တဲ့အကြောင်းပြီးခဲ့တဲ့သတင်းဘက်ကသူ့ရဲ့ဝန်ထမ်းတွေကိုပြောခဲ့တယ်ဆိုတဲ့သတင်းမျိုးထွက်ထားပါတယ်။အဲဒီအသုံးလုံးဟာမွတ်စလင်တွေအားလုံးကိုညီညွတ်ပြီးတိုင်းကျုံခေါ်ဆိုတာတဲ့အစ္စလာမ်အခြေခံအစိုးရနဲ့အဖွဲ့အစည်းတွေကိုထောက်ခံတဲ့အစိုးရယုံကြည်သူတွေကိုရည်ညွှန်းတဲ့နေရာမှာသုံးစွဲပါတယ်။